လူမျိုးရေးတရားမျှတမှုကိုတောင်းဆိုနေတဲ့ Black Lives Matter BLM လှုပ်ရှားမှုကိုငြိမ်းချမ်းရေးနိုဘယ်ဆုကျင်းပဖို့အဆိုပြုထားတယ်လို့နော်ဝေးပါလီမန်အမတ်တဦးကပြောပါရယ်2013ခုနှစ်မှာစတင်ခဲ့တဲ့ Black Lives Matter လူမျိုးရေးအသက်လဲအရေးကြီးပါတယ်ဆိုတဲ့လှုပ်ရှားမှုကပြီးခဲ့တဲ့နှစ်မီလကအမေရိကန်လူမျိုးမျိုးသား George Floyd လူပြူရဲလက်ထဲအသက်ဆုံးရှုံးရပြီးတဲ့နောက်မှာပိုပြီးအရှိန်မြင့်တက်လာခဲ့တာဖြစ်ပါတယ်သက်ရှူလို့မရဘူးလို့ online တဲ့ကြားကလူပြူရဲအရာရှိကလူမဲအမျိုးသား flight ရဲ့ go အပေါ်10မိနစ်ကြာဒူးထောက်ဖမ်းဆီးထားပြီးတဲ့နောက် flight တည်ဆုံသွားခဲ့ရတာဖြစ်ပါတယ်။အဲ့ဒီဖြစ်ရကအမေရိကန်နိုင်ငံတဝန်း Black Lives Matter လို့ခေါ်တဲ့ဆန္ဒပြပွဲတွေကိုအရှိန်မြင့်တက်သွားစေသလိုကမ္ဘာအနှံ့လည်းပြန့်နှံ့သွားတာဖြစ်ပါတယ်။ BLM လှုပ်ရှားမှုကလူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာကြောင်းဘီလန်လှုပ်ရှားမှုကိုနိုဘယ်ကြီးကြီးစုအတွက်အဆိုပြုထားသူနော်ဝေးဆိုရှယ်လစ်အမတ်ပီတာအိုက်ဒီက AFP ကိုပြောပါတယ်ဒီလှုပ်ရှားမှုကနိုင်ငံပေါင်းစုံကိုပြန်သွားခဲ့တယ်လို့လူမျိုးရေးမမြမတဖြစ်မှုကိုတိုက်ဖြတ်ရင်းလူတွေတတိပြုမိလောင်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်လာတယ်လို့လည်းသူကပြောပါတယ်နိုဘယ်ဆုစုခုရရှိသူတွေကိုအောက်တိုဘာလကစတင်ပြီးကြေညာမှာဖြစ်ပါတယ်မနေ့ကနိုဘယ်ကြီးကြီးစုကိုကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစုခုရရှိခဲ့ပါတယ်ခင်ဗျ